ွှေတောင်အာရှနိုင်ငံများအတင်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူချင်းမြောက်လိုက်ကိုရိုင်းတက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးကြားဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်။စစ်တပ်ကြီးကကိုယ်တိုင်တက်ရောက်သဘောတူခဲ့တယ်ဆိုတော့အာဆီယံရဲ့မြန်မာရေးအထူးစည်းဝေးပွဲရလတ်ဘုံသဘောတူညီချက်မှာနိုင်ငံတွင်းအကြံဖတ်မှုတွေချက်ချင်းရဖို့ပါရှိပြီးဒါဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်လူပေါင်း950ကျော်တည်ဆုံးခဲ့ရပြီဖြစ်တဲ့ပြဿနာကြီးကိုအဆုံးသတ်နိုင်ရေးအရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကအင်ကာနီမှာပြောဆိုထားပါတယ်ဘူဂျုံမူချင်းမြောင်လိုင်းအနေနဲ့ဒီဂရီကဝတ်ကိုလေးစားလိုက်နာဖို့ရည်ရွယ်ထားသလားဆိုတာကိုဒီမိုကရေစီပြန်လည်ခြင်းသုံးရေးနိုင်ငံတော်ငြိမ်းချမ်းစွာဆန္ဒပြချတဲ့မြန်မာလူထုကိုအသိပေးဖို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကအင်ဂါနစ်ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တောင်းဆိုထားပါတယ်မြန်မာလက်နက်ကန်တပ်ဖွဲ့တွေကြောင့်အသက်ဆုံးရှုံးရမယ့်အရေးဒဏ်ရာရမယ့်အရေးနဲ့တရားဥပဒေမဲ့ဖမ်းခံရမယ့်အရေးစိုးရိမ်စရာမလိုပဲကျန်းမာသိမှုဆက်ကျင်ဆန္ဒပြမှုအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆို권ဆိုတဲ့မြန်မာလူမှုရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့ဂရိကဝတ်မျိုးဗိုလ်ချုပ်မှုကြီးမြောင်နိုင်ကလူသီးရှင်ကြားပေးအပ်ဖို့ကိုလည်းအိတ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်စစ်တပ်ကြီးကထင်းချုပ်တဲ့တပ်ဖွဲ့တွေကတိုက်ခိုက်မဲ့အရေးစိုးရိမ်စရာမလိုပဲအခြေခံလူ့အခွင့်အရေးကိုလွတ်လပ်စွာကျင့်သုံး권ရလာနိုင်ပြီဆိုယုံကြည်နေကြသူတွေအတွက်ဒီဂရိကဝတ်ကတည်ရင်းရှိတဲ့မြအရေးကြီးပါတယ်ဆိုလဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်တပ်ကြီးကဘုံချုပ်မှုရှင်မြောက်ပိုင်းကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာမယ်ဆိုမပြောသေးပါဘူးနိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်အခြေခံပြီးမှအာဆီယံခေါင်းဆောင်တွေရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့တူးဆောင်တဲ့စစ်ကောင်စီကအင်တာနက်မှာထုတ်ပြန်ထားပါတယ်ရှင်